တိုက်ခန်းတွေကိုအရစ်ကြဝင်နိုင်ဖို့အတွက်ဘန်တွေကငွေချီးပေးနေပါပြီ။ကိုယ့်ရဲ့ဝင်ငွေအတိုင်းဒါအလိုက်ဘန်ချီးငွေရှောက်လို့ရတယ်လို့ဆိုပေမဲ့ဘန်တိုးနှုန်းကတော့ကြီးနေပါသေးတယ်လို့အိမ်ချမ်းမြေလုပ်ငန်းရှင်အဝင်းအဝိုင်းကပြောပါရယ်။ဒါပေမဲ့လည်းအိမ်ချမ်းမြေဈေးအေးနေချိန်မှာတကယ်နေမဲ့သူတွေအတွက်ဝယ်ယူဖို့တန်တဲ့အခြေအနေလားရင်းနှီးမြှုပ်နှံသူတွေအတွက်အချိန်ကောင်းလားဆိုတာကတော့မြန်မာ Developer Association ရဲ့အတွင်းမှုဥဇော်ရဲဝင်းနဲ့ဆွေးနွေးထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာနားဆင်ကြရပါမယ်။မတ်တိန်ကြီးထိုက်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကျွန်တော်ဒီမှာဆိုရင်ဒီမှာ developer association ကဘယ်လိုပါရပါဆိုလို့ရှိရင်တိတ်မရပါဝန်ကျင်ရနေပြီးတော့ကျွန်တော်တို့ဟိုတိတ်တစ်ထောင်အောက်မှာအဆက်အဆက်ရှိပါတယ်ပုံမှန်ဟိုအကြီးတဝက်တူတွေအတွက်ပေါ့နော်ရှိပါတယ်ခင်ဗ
ျဒီဘန်နေဘက်ကရောငွေချိမဲ့သူတွေဘယ်လိုလူမျိုးတွေကိုချိပါတယ်လဲလူတိုင်းတော့ရမယ်မထင်ဘူးနော
်ဒီအညာဝယ်ရမယ်ဆိုရင်အကိုကကကသတ်မှတ်ထားတဲ့ developer ဟိုရောင်းဝယ်မဲ့ပုံစံတောင်းပေးမဲ့ဟိုပုံစံတစ်ခုကိုဝင်သွားပြီဆိုရင်အဲ့ဒီပုံစံထဲမှာကိုယ်တို့ပေးပြီဆိုတာနဲ့ဒီဘဏ်ကိုချေချွေချောက်လာရင်ရပါတယ်အဲ့ဒီမှာသတ်မှတ်ထားတဲ့အရေးချင်းကိုခေါ်တဲ့ကအရာရဲ့ဝင်ငွေပေါ့နော်ဒီသားစုဝင်ငွေကိုယ့်ရဲ့ဝင်ငွေချင်းကြလောအဲ့ဒါဒီဟိုတော့ပေးရတာပါအဲ့ဒီကမျိုးဒီအဲပြီးဆိုလို့ရှိရင်တို့အဲ့ဒီမှာဘဏ်ရဲ့သတ်မှတ်ထားတဲ့ပုံစံတွေကဟိုတိတ်တော့မများကြီးမဟုတ်ပြီမဲ့တိတ်တော့အနည်းလည်းမဟုတ်ပါဘူးချေယူမဲ့ပြန်ဆက်မဲ့ပမာဏနဲ့ကိုယ့်ရဲ့ဝင်ငွေပမာဏကအဲ့ဒီတိုက်ညီမှုရှိတယ်ဆိုလို့ရှိရင်ဘဏ်ရဲ့ချင်းငွေတွေဒီကရရှိကြပါလေ
ဘန်တိုးနှုံရောက်တော့ရောဥစော်ရဲဝင်ဘလို့နေပါလဲ
ဘန်တိုးနှုံကတော့ကျွန်တော်တို့မြမပြီမှာတော့ဥစားပြောသလိုဟိုချီးယူဘန်ကချီးယူတဲ့ဒီမှာတ냐ကဟိုအလဲဆုံးစတုံးကျန်ရဲ့ဖြစ်နေတာပေါ့နော်သူကအတူတကတော့အများဆုံးစတုံးကျန်ယူရမယ်ဆိုပေမဲ့ဟိုဘန်ဝင်ဆောင်မှုနှုံတွေကရှိသေးတော့ကျွန်တော်တို့စတုံးကျန်ကိုတစ်ခါတလေ14ကျပ်15ကျပ်လောက်ဖြစ်သွားတာလည်းရှိပါသေးအဲ့တော့ဘန်ကနေပြီးတော့ဟုံးလုံးတွေချိတဲ့နေရာမှာဟိုဖုံးလုံးအတွက်ကိုတီးကြပေါ့နော်900ခန်းလုံး6ခန်းဖုံးလုံးဆိုတာခိုင်မာတဲ့အတွက်မို့900ခန်းလုံး6ခန်းလုံးဆိုတဲ့အချက်မရောက်သေးပါဘူးအဲဘန်ကနေပြီးတော့ချိသွားရေးလုပ်ငန်းအတွက်ပဲချင်းချင်းဘယ်လိုပဲချင်းချင်းစတုံးချက်လုံးတော့ကျွန်တော်တို့ကပေးရတယ်ငွေဆောင်မှုတွေပဲနဲ့ထားလိုက်ရင်တော့15ချက်15ချက်တော့ဖြစ်သွားကြတာတော့များပါလေခင်ဗျအဲ့တော့ဘန်တိုးတော့ကတော့ကျွန်တော်တို့ဒီမှာဒီဘာကြီးမှာတော့များသေးတယ်လို့ပြောလို့ရပါတယ်ဆိုတော့ကတိရှိနေရုပ်ဖြီးပြီးတော့ချိမယ်ဆိုရင်ဘန်တိုးတော့ကိုဆက်မယ်ဆိုတော့အခုဆိုလို့ရှိရင်တော့အဲ့ဒီမှာကလူတွေတက်တော့နေနေဝင်လို့မျိုးရှိပါတယ်အဲ့ဒါကအဲ့ဒီပုံမှန်မျိုးဒီလိုမှာအချို့ရေနှုံးတွေကတရှိဆက်တဲ့အခါမှာဒီတော့အဲ့ဒီကဘူလာတံမိုးကြီးရာဆိုလို့ရှိရင်ဟိုတစ်ဆာခွဲလောက်ဖြစ်သွားတာပေါ့နော်ဟိုနှစ်ဆာလောက်ဖြစ်သွားတာနှစ်ဆာနီးပါးလောက်ဖြစ်သွားတာလေသူကတချို့ဝယ်ယူသူတွေကလည်းဘန်တိုးနဲ့အဲဘန်အနေချင်းနေတဲ့မချင်းကြတာလည်းရှိပါတယ်အဲ့လိုကြောင့်လည်းပဲတချို့ဝါတွေကအကြောင်းဝင်ကျွန်တော်တို့ဟိုပေးနေတာလည်းရှိပါတယ်ခင်ဗျ
ဒီအိမ်ဝယ်မဲ့သူတွေကဒီအိမ်ဖိုးကိုအရစ်ကြပေးရသလားဒါမှမဟုတ်တခါတည်းပဲပေးရသလားရှင
်အဲကျွန်တော်တို့ပေးတဲ့နေရာမှာကျွန်တော်အရစ်ကြပေးရပါတယ်တခါတည်းဟိုလက်ပေးမဲ့ပေါ့နော်ဟိုတော့ဟိုပေးပြမလိုပါဘူးအခက်အခဲရှိပါတယ်ဟိုတော့ပေးမဲ့အပြည့်ပေးနိုင်တဲ့လူကလည်းပေးလို့ရတယ်လို့အဲတခါကျတော့ဟိုပထမအဆုပ်ပေါ့နော်300ရာခိုင်နှုန်းပေးရတာလည်းရှိတယ်လို့အခုဆိုလို့ရှိရင်ကျွန်တော်တခါတည်းနဲ့ပန်နေရလည်းပဲတချို့ပန်နေရဒီကပို့ပြီးတော့ home loan အစ်စ်တွေကိုထပ်မံတိုးချဲ့ထားတဲ့အတွက်အဲ့ဒါတော့ပထမဦးဆုံးပေးရမယ့်30ရာခိုင်နှုန်းတော့မှ15လခွဲပေးပြီးတော့မှဟိုပေးရမယ့်အခြေအနေလေးလည်းပါလာပါတယ်ခင်ဗ
ျဒီကြိုပွိုင်းဆိုတဲ့ဟိုအိမ်မော်မှာတက်မနေရသေးဘဲနဲ့ပေးရတာလားဒါမှမဟုတ်ရင်အိမ်မော်မှာနေပြီးတော့မှတခါတည်းတိုက်ခန်းရပြီးတော့မှအဲ့လိုပေးရတာလားရှင
်အဲ့အဲ့ဒီမှာလည်းပဲဟိုအပိုင်းရှိပါတယ်တပိုင်းကတော့ခုနကဟို80ရာခိုင်နှုန်းစောက်ပြီးစောက်နေတဲ့ project က80ရာခိုင်နှုန်းနဲ့အထက်ပြီးတဲ့တချို့ project တွေဆိုလို့ရှိရင်ခုနပြောတဲ့30ရာခိုင်နှုန်းအ30ရာခိုင်နှုန်းကိုဆက်ချင်းပေးကြမလို့ပဲနဲ့15လောက်ခွဲပေး15လပြည့်ရဲ့အခါမှာကျန်တဲ့80ရာခိုင်နှုန်းကိုဘဏ်ကနေခုံးလုံးချောက်ပြီးတော့မှဟိုဆက်ပြီးတော့မှ15နှစ်တန်းနဲ့20တန်းနဲ့အဲ့လိုပေးသွားတဲ့အစီအစဉ်တွေလည်းပါလာပါတယ်ခင်ဗျဟု
တ်ကဲ့ပါ
တချို့ကြတော့လည်းပဲအဲတချို့ကြတော့လည်းပဲကျွန်တော်တို့ဒီအရာခွန်ဆရာကတော့ပြီးသေးဘူးဆိုလို့ရှိရင်ကျွန်တော်တို့အခုမှအဲဖောင်ဒေးရှင်းပြီးပြီအဲဘယ်နှခုနေမှာဟိုဒီဖောင်ဒေးရှင်းပြီးပြီဆိုလို့ရှိရင်အဲနှစ်နှစ်တည်းပြီးမယ်တစ်နှစ်ခွဲတည်းပြီးမယ်အဲအမေချင်းကဘယ်အချိန်အဲ့တကူအခုချိန်မှာအဈေးကစဖွင့်နေဈေးနှုန်းကဘယ်လောက်ပေါ့နော်အဲပထမ300ရာခိုင်နှုန်းကိုပထမပေးပါအဲ့ဒါဖြင့်အဲ့လိုမျိုးစပြီးတော့မှဟိုပေးရတာဖြစ်ပါတယ်အဲ့ဒီအပြင်ဟိုလောဝအုပ်တုံတက်နေခွင့်ရှိပြီ BGC ပေါ့နော်နေထိုင်ခွင့်ရပြီဆိုတဲ့တိုက်တွေလည်းရှိပါတယ်အဲ့ဒါမျိုးလည်းပဲပါပါတယ်သူကအမျိုးမျိုးအစားကြပေါ့နော်အဲ့လိုတော့ရှိပါတယ်ခင်ဗျအ
ဲ့တော့80ရာခိုင်နှုန်းလောက်ပြီးထားပြီဆိုတော့ဒီအိမ်နေရောက်တော့ဟိုဘယ်အချိန်လောက်ဆက်မှာပါလဲရှင်တက်နေနိုင်ဖို
့အဲ80ရာခိုင်နှုန်းလောက်ပြီးထားတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့နောက်ထပ်အများဆုံးဆောင်းရလို့ရှိရင်6လပေါ့နော်ကျွန်တော်တို့ဒီက6လ ရှစ်လအလောက်တော့ကျန်နေဆောက်ရတာရှိပါတယ်အဲဒီပါနေထိုင်လို့ပမိတူလိုက်တင်တာနည်းနည်းလေးအဲဟိုကြလို့ရှင်တော့ဟိုတစ်နှစ်လောက်ဆောက်ရတာရှိပါတယ
်နောက်တစ်ခုကအခုအခြေအနေပေါ့နော်အခုအခြေအနေကဟိုအိယာဈေးခွက်ကဟိုနည်းနည်းအေးနေတဲ့အနေအထားဆိုတော့ရင်းနှီးမြှုပ်နှံမဲ့သူတွေအတွက်အချိန်ကောင်းလားတကယ်နေမဲ့သူတွေအတွက်အချိန်ကောင်းလားအခုအိမ်ရာဈေးကွက်အနေထားအရာဟိုတကယ်နေမဲ့သူတွေအတွက်ရောတကယ်တန့်နေပြီလားဘယ်လိုမြင်ပါလဲရှင်ဦးဇော်ရုံ
ဟုတ်ကဲ့အခုအချိန်ကတော့ကျွန်တော်တို့အမြင်ကတော့ကျွန်တော်တို့ဒီမြန်မာ developer association ရာလဲအဲ့ဒါကြောင့်မလို့အာယုံစစ်ဆိုင်ပြီးတော့မှဒီဟိုအိမ်ရာရောင်းပြဝဲနေပြီးအတင်းရနေပြီးတော့ဟိုကမကထပြပြီးတော့မှအခုချိန်တတိယအချိန်ရောက်နောက်လည်းသုခချင်းဒီမှာချင်းကြီးကျွန်တော်တို့ဟိုလုတ်သွားဖို့အစီအစဉ်တွေဆွဲထားပါတယ်အဓိကတော့အခုဆိုလို့ရှိရင်ကျွန်တော်တို့ value duty တွေအတွက်လည်းရွေးချယ်ကြရပြီးဒီနေထိုင်သူတွေအတွက်ရွေးချယ်ကြရပြီးလည်းများလာပြီးတော့မှတန်ဖိုးတွေရတယ်ဟိုအရင်လိုမျိုးတန်ဖိုးကြီးတွေမဟုတ်တော့ဘဲနဲ့တန်ဖိုးတင့်လာတယ်တန်ဖိုးတင့်နေတန်ဖိုးမြတ်တာဆက်ပြီးမှသူ့ဝင်နိုင်တဲ့ level ရွေးချယ်လည်းရှိလာတယ်လို့အဲ့မဲ့တန်းနေရတဲ့အရင်မျိုးပေါ်ပေါက်လာတဲ့အတွက်ဒီလိုပရောဂျက်တင်တော်တဲ့အချိန်မျိုးရောက်ရှိလာပါတယ်တကကရင်းနှီးမြှုပ်နှံသူတွေအနေနဲ့ရတယ်ပဲကျွန်တော်တို့ဒီတစ်ခါကဝေကြီးစည်းကွက်နဲ့တစ်ခါကဒီ financial sector ဘက်မှာကြည့်ရင်ကမ္ဘာပြည်အနေနဲ့အပြီးခဲ့တဲ့တစ်နှစ်တည်းအတွင်းမှာဆိုလို့ရှိရင်ကမ္ဘာငွေကြီးရလဲတယ်အနည်းငယ်ကျဆင်းသွားတယ်တော်တော်ကြီးတက်လာတယ်တချို့သောပုံပြင်ရှိတယ်ဆက်သွားတယ်ကြီးဒါတော့လည်းအင်ချမ်းကြီးစည်းကွက်ကဆက်မသွားတဲ့အဖြစ်ကျလာတယ်ကျအခုလို့ရှိရင်တော်တော်လေးကျဆင်းလာတဲ့အနေအထားကိုရောက်လာတယ်ပေါ့နော်အကနည်းနည်းလေးဒေါ်လာကြီးတွေတက်သွားတဲ့အတွက်ကြောင့်ဆောက်လုပ်ရေးတည်ရှိအောင်တက်သွားတယ်ကြီးအဲ့တော့လည်းအင်ချက်ကြီးရုပ်ကတော့ဆက်ကြတယ်အဲ့ဒါမို့ရင်းနှီးမြှုပ်နှံသူတွေနဲ့ကအခုချိန်မှာဝယ်ယူလို့အကောင်ဆုံးရင်းနှီးမြှုပ်နှံလို့အကောင်ဆုံးဒီအချိန်ကိုရောက်ရှိလာတာကိုတွေ့ရှိရပါတယ်အထူးသဖြင့်ကျွန်တော်တို့အဓိကရန်ကုန်မြို့ရဲ့အဓိက main နေရာတွေဖြစ်တဲ့ဟိုရေးကောင်းတဲ့နေရာတွေတော့တစ်ခါပြန်မရနိုင်တဲ့တကယ်အဓိက main prime area တွေမှာရှိတဲ့ရင်းနှီးနေရာဆိုလို့ရှိရင်အခုချိန်မှာရင်းနှီးမြှုပ်နှံသူတွေကဆိုလို့ရှိရင်ပြန်လေလှုပ်ရှားတက်ဝင်လာပြီးတော့မှပြန်လေရင်းနှီးမြှုပ်နှံလာတဲ့နေရာတွေလည်းပဲရှိရပါတယ်ခင်ဗျာ